တွင်းမှနေတဲ့ချင်းပြည်နယ်ထန်တလန်မြို့ရဲမှာတော့ဒီကနေ့မနက်ပိုင်းကနေစလို့တိုက်ပွဲတွေဖြစ်ပွားပြီးတော့နေအိမ်တွေမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်ဒီကနေ့မီးလောင်ကျွမ်းတဲ့အခြေအနေကိုတော့အတိအကျမသိရသေးပေမဲ့စစ်ကောင်စီတပ်ဘက်ကမီးရှို့တာလို့ဒေသခံပြည်သူတွေကစွပ်စွဲပြောဆိုပါတယ်နောက်မင်းတပ်မြို့နယ်ဘက်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်တူဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ဘက်ကစီရေးတင်းမာနေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
ချင်းပြည်နယ်ထန်တလန်မြို့အတွင်းဒီနေ့မေလ23ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တယ်လို့နေအိမ်တွေလည်းမိရှုခံရတယ်လို့စစ်ဆောင်မြို့ခံတူကပြောပါတယ
်။ဒီကုလုံးတွေပေါ့နော်ဒီမနက်ပိုင်းမှာလည်းကျွန်တော်နေတဲ့တိုင်းကမိကုလုံးတွေတော်တော်ဆက်တယ်။အဲ့တော့မိလောင်နေနဲ့ပြတယ်။စိတ်ပေါ်ရှိလို့နဲ့ပြပါတယ်။စိတ်ပေါ်ရှိပြီးမှဒီစစ်ကောင်စီအဖွဲ့တွေကလူနေအိမ်တွေကိုသူတို့ရန်တာမှဒီလက်နဲ့ကြီးတွေနဲ့ပြည့်နောက်ဒီကိုတိုင်းတော်မျိုးစုပေါ့နော်အဲ့အဲ့လိုမျိုးလည်းလုံနေကြဆိုတော့လေ
တကယ်လည်းမျိုးအတွင်းတိုက်ပွဲဟာမြေတီတိုင်းအထိကျင်းပခဲ့ပေမဲ့လို့ထိခိုက်မှုအခြေအနေမသိရသေးတယ်လို့နေရင်ဘလောက်မိလောင်သွားတယ်လဲဆိုတာကိုလည်းမသိရဘူးလို့ CDF တန်တလန်ပြောခွင့်ရကဗီဒီယိုကိုပြောပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်တကယ်လည်းမျိုးမှာဒီနေ့မေလ23ရက်နေ့အထိမိရှူတာအပါအဝင်မိလောင်ချွမ်းခဲ့တာတွေကတော့28ကြိမ်လောက်ရှိသွားပြီဖြစ်ပြီးစုစုပေါင်းအင်ဂျီ1000ကျော်မိရှူခံရပြီဖြစ်တယ်လို့မျိုးကန်တွေကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲဆဖြစ်တဲ့နောက်ဆလာထန်တလန်မြို့အထွန်းမှာလူအလုံးတိမ်းရှောင်နေကြပါတယ်။စစ်ပေးဆောင်ထန်တလန်မြို့ကံတွေရဲ့အခြေအနေကိုတော့အဲ့ဒီမြို့ကံကပဲအခုလိုဆက်ပြောပြပါတယ်
။ထန်တလန်မြို့ပေါ်မှာကျတော့ကျွန်တော်ကဒီပြည်သူလူထုတွေမရှိတော့ဘူးလေ။မနေ့စက်တင်ဘာလလောက်ကနေကျွန်တော်ဒီမှာထန်တလန်မြို့ပေါ်မှာရှိတဲ့ပြည်သူလူထုတွေအားလုံးကဒီအနီးနားမှာရှိတဲ့ရွာတွေဒီဘောကောင်ပေါ့နော်။ကျွန်တော်ကစစ်ပေးဆောင်ဘောနဲ့ဒီကနေ့အခုဆိုကျွန်တော်တော့ဆစ်လက်ခရောက်နေပြီဒီထန်တာမြို့ကလည်းအရာကိုတတိယနေပြီလေဒီထန်တာမြို့ပေါ်မှာအပီဒီလိုထုတ်ပြမှမရှိတော့ဘူးအဲ့ဒီစစ်ကောင်စီအဖွဲ့တွေလည်းရှိတာ
ထန်တာမြို့ကဒေသခံ1000ကျော်ကတော့နေဆက်ရဆွေမျိုးသားချင်းအိမ်တွေနောက်ထန်တာမြို့နဲ့10မိုင်กว่าလောက်မှာရှိတဲ့စစ်ဆောင်စခန်းနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တပ်မှတင်ဆောင်နေကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာလည်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လို့စစ်ကောင်စီတပ်ကဒီနေ့မနက်ပိုင်းမှာလက်နက်ကြီးနဲ့အကြိမ်ကြီးပစ်ခတ်တာကြောင့်မရက်ကြီးရွာသားခလေးငယ်တူထိခိုက်ဒဏ်ရာရခဲ့တယ်လို့မင်းကျက်ဒေသခံတူကပြောပါတယ
်။မတပ်ပြီးရောဒီဆော့ကဆော့ပြီးလက်နက်ကြီးနဲ့ဟန်ကြည့်ရခလေးတယောက်ကတခြားလက်နက်အလေးတန်ရာအကြီးကြီးမားမားရတော့လို့
လက်နက်ကြီးကြီးကြောက်ပောက်ခွဲတာကြောင့်အသက်17နှစ်အရွယ်လောက်ရှိတဲ့ခလေးငယ်တူခြောက်ပြတ်သွားပြီးဒဏ်ရာရခလေးငယ်ကိုတော့မင်းကျက်မျိုးကာကင်တစ်စစ်မန္တလေးစစ်ရုံးကိုအခုပေါ်ပို့ဆောင်ပေးခဲ့ရပါတယ်။ဒီနေ့စနေနေ့လုံးကလည်းမင်းတပ်မျိုးအရှိပြင်းမိတပ်ပုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကို CDF မင်းတပ်ဘက်ကတွားရောက်ပစ်ခတ်ခဲ့လို့စစ်ကောင်စီဘက်ကနှစ်ဦးကြဆုံခဲ့တယ်လို့ CDF မင်းတပ်ကထုတ်ပြန်ထားပါတယ်။ထန်တလန်နဲ့မင်းတပ်မျိုးနယ်ဘက်ပစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမယ်လို့မရခဲ့ပါဘူး။ချင်းပြည်နယ်နဲ့ကန်လီရဲ့စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသမှာလည်းနေနေရှင်းလင်းရေးလှုပ်ဆောင်ရတဲ့စစ်ကောင်စီစစ်တောင်းကနေတက်နောက်ဆုတ်သွားခဲ့ပြီးမယ်လို့ဒေသခံစစ်ဆောင်အများစုကတော့နေရမပြောင်းနိုင်ကြသေးပါဘူး။အထူးသဖြင့်ပြူစောတိအဖွဲ့တွေအင်အားကောင်းတဲ့ခြေရွာတွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကြံနေတဲ့ကြောင်းလုံခြုံရေးအရာစိတ်မချလို့အင်းမပြန်နိုင်သေးဘူးလို့တင်သားခြေရွာဒေသခံကိုဖိုးလုံးကပြောပါတယ
်။မပြန်နိုင်သေးပါဘူးဗျာ။စစ်ကြောင်းကထွက်ပြီးမဲ့လို့လည်းကျွန်တော်တို့ဒီရေရှင်လေကြားချလို့ဖို့ဆိုတာတောင်ဖက်မှာပြူရွာတွေနဲ့ကန့်နေရတယ်။သူတို့လက်နဲ့ကြီးနဲ့လက်အပြည့်လိုမိရဲ့ရွာတွေဆိုတော့ပြန်မနေရတော့တာ။ချားဒီအလေရွာကြတဲ့ရွာတွေမှာကျောက်ဖူးဖုံးကြီးကျောင်းရယ်ဒုံးရဖုံးကြီးကျောင်းရယ်တောတောင်ကြီးထဲမှာနေတာတွေရောစစ်ဆောင်စခန်းတွေထောက်ထားတာတွေအဲ့ဒီမှာရောနေပြီဗ
ျစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရေရှင်လေကြာကုတ်ကိုရှားတော်တင်သားအဖြစ်စီနှက်ချောင်းရှားဖို့စတဲ့ရွာ၉ရွာမှာမိရှုခံရပြီးတော့အင်ဂျီ1000လောက်မိလောင်ကျွမ်းခဲ့ပါတယ်ဒေသခံရွာသား2000လောက်ဟာတောတောင်ကြီးထဲမှာယာယီနေထိုင်နေကြတယ်လို့ဒီကြရာဆွေမျိုးသားချင်းတွေရဲ့ရွာတွေအိမ်တွေနဲ့ဖုန်ကြီးကျောင်းတွေမှာခိုလုံနေကြရတဲ့သူတွေလည်းရှိပါတယ်။စစ်တင်းရှောင်နေရတာအချိန်ကြာလာတာနဲ့အများအကူအညီရဖို့ပို့ပြီးခက်ခဲလာနေပြီးစားဝတ်နေရေးအပိုင်းမှာလည်းခက်ခဲလာနေတယ်လို့စစ်တင်းရှောင်ရွာသားတွေကပြောဆိုကြပါတယ်ရှင်။